ပလဲမျိုးပေါ်မှာတိုက်ပွဲတွေရက်တန့်သွားပြီဆိုပေမဲ့နေအိမ်မီးရှို့ခံရတာတွေဆက်တက်ရှိနေတယ်လို့ဒေသခံတို့ကပြောပါတယ်။ပြီးခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ပေးရှောင်နေရသူတွေမှာလည်းရက်သတင်းပတ်ကြာလာတာနဲ့အမျှစားဝတ်နေရခက်ခဲနေကြပါတယ်။စကိုင်းတိုင်းပလဲမျိုးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့နားလောင်ပြောပြပေးပါမယ်ရှင်။
တိုက်ပွဲပြင်းထန်ခဲ့တဲ့ပလဲမျိုးမှာကာကွယ်ရေးတပ်ဖွဲ့တွေဆုတ်ခွာသွားပေမဲ့မြို့ပေါ်နေရာတချို့ကနေအိမ်တွေကိုစစ်ကောင်စီတပ်ဖက်ကမီးရှို့တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ပလဲမျိုးပေါ်မှာတော့စစ်ကောင်စီကပြန်လည်စုမိုးထားပြီးနေအိမ်ဖောက်ထွင်းခံရတာတွေလည်းရှိတယ်လို့ပြောပါတယ်။ပလဲမျိုးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ပလဲမျိုးပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ
်။မြို့ပေါ်မှာရှိတဲ့ပြည်သူတွေရဲ့နေအိမ်တွေကဒီစီကိုစက္ကစအတွေကသူတို့လိုအပ်တဲ့ပြည်မှာအကုန်လုံးကားနဲ့လဲယူပြီးတော့အိမ်နေမီးရှို့ခြင်းခံရပါတယ်ဗျ။အိမ်ကြီးကျွန်တော်မှန်းရေရတော့40လောက်တော့ရှိတော့ကြဗျာ။ကွက်ကြားရေရှို့နေတာပေါ့ဗျာ။မြို့ပေါ်မှာတိုက်ပွဲတော့မရှိတော့ပါဘူးခင်ဗျာ။တစ်ဖက်တကတလေဒုံးနဲ့လာကြတာဗာညာတော့ရှိသလိုရပါတယ်နော်။တရင်ကြတာပေါ့။ဟုတ်လည်းလို့ကဲသူတို့တော့မြို့ပေါ်မှာဆက်လက်ပြီးတော့ဆုံးမထားပါနဲ့။အဲရှင်ရေရတော့ဒါသူတို့လည်းဇလူချင်းနဲ့ကျတော့တပတ်ပါလေတော့ရေးဖို့ကလည်းအာမြေကအချိန်ကြီးခုဆိုင်တောက်ဆောင်ကြည့်နေကြပါလေနော
်နိုမာ7ရက်မနေ့ပိုင်းကစလို့နိုမာ14ရက်အထိ၄ရက်ဆက်တိုင်စစ်ကောင်စီတပ်တပ်ဆွဲထားတဲ့ထွေအုပ်ရုံးနဲ့ရဲစခန်းကိုကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေဘက်ကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့တိုက်ပွဲတွေပြင်းထန်ခဲ့တာပါပလဲမျိုးပေါ်ကတိုက်ပွဲတွေကြောင့်ပလဲမျိုးအနီးကဒေသခံတော်တော်များများဘေးလွတ်ရာတိမ်းရှောင်နေရပါတယ်။စစ်ဘေးတိမ်းရှောင်ရတာရက်တတပတ်ရှိလာပြီးဖြစ်တဲ့အတွက်စစ်ဘေးရှောင်တွေမှာစားဝတ်နေရအခက်အခဲတွေရှိလာနေတယ်လို့စစ်ဘေးရှောင်တို့ကပြောပါတယ
်။ရွာကနေတောင်းလာတာဒီကနေ့ကဆို6ရက်ရှိပြီ။တိုက်ခိုင်နေတော့ကြမနေရဘူးလေအထုနဲ့လည်းအပေါ်ကဟာသတိနေနဲ့လည်းအကုန်လုံးလုံလာတခုခါခုကတော့ဒီကနေ့နဲ့မနေ့ရတော့နာပါပြီအခုတော့မှပြောရင်တန်းလန်းကိုလေးအစ်စ5မိနစ်လုံးလောက်ကဝုန်းတိုင်းနဲ့ကြားရတယ်ကြောင်နေဒီကွာပြန်နေသေးဘူးကျမရဲ့လည်းမကောင်းတော့ဘလုံးမပြန်လို့မရဘူးပြန်နေတာပေါ့အိမ်ကဘာမှတောင်မလုပ်ခဲ့ဘူးပြင်းရတာပဲမန်းပေးတွေစေပေါင်းတွေပေါ့နေရကြတယ်ဖားရည်တော်ရခက်ခဲတာပေါ့တချို့ကြနွားတွေပါတွေရောဆိုတော့ကြလေတချို့ကကြောက်လို့တာပြေးလာတာဘာမှစားစရာတောက်စရာပါမလာကြဘူး
ပလဲမျိုးကိုပူနဂါဦးဆောင်တဲ့ဗမာအမျိုးသားတော်လိုင်းရဲတပ်မတော်နဲ့မဟာမိတ်ပူပေါင်းတပ်တွေကနိုဝင်ဘာ7ရက်ကဆက်လို့ဝင်ရောက်တိုက်ခိုက်ခဲ့ပြီးနိုဝင်ဘာ14ရက်မှာတော့စစ်ကောင်စီအနောက်မြောက်တိုင်းစစ်တနာချုပ်ကခြေချောင်းကနေစစ်ကူပေးပို့ပြီးတော့အင်အားဖြည့်တင်ခဲ့လို့ပြန်လည်ဆုတ်ခွာခဲ့ရပါတယ်တိုက်ပွဲအတွင်းစစ်ကောင်စီဘက်ကလေကြောင်းပစ်ကူအချိန်80နီးပါးပစ်ခတ်ခဲ့တယ်လို့ဗမာအမျိုးသားတော်လိုင်းရဲတပ်ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကစစ်တုံးပန်း25ဦးဖမ်းဆီးရမိခဲ့ပြီးကာကွယ်ရေးတပ်ဖွဲ့ဝင်5ဦးကြာဆုံးပြီးတော့10ဦးထပ်မံထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ပလဲမျိုးတိုက်ပွဲနဲ့ပတ်သက်ပြီးတော့စစ်တပ်ဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး